အမေရိကန်မှာနိုဝင်ဘာလ၈ရက်နေ့ကျင်းပမဲ့သမ္မတနဲ့လွှတ်တော်ရွေးကောက်ပွဲတွေအတွက်မဲဆန္ဒရှင်တွေမဲပေးကြတဲ့အခါနိုင်ငံတကာကရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကမဲပေးတဲ့အခြေအနေတွေကိုစောင့်ကြည့်နေကြမှာဖြစ်ပါတယ်။အမေရိကန်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာကြမဲ့နိုင်ငံတကာအဖွဲ့အစည်းတစ်ခုဟာရွေးကောက်ပွဲတွေကိုကာလကြာရှည်စွာစောင့်ကြည့်ခဲ့ကြတဲ့အဖွဲ့အစည်းတွေဖြစ်ပေမဲ့လည်းအစ်လာအဖြစ်တော့အမေရိကန်ရဲ့ရွေးကောက်ပွဲမဟုတ်ဘဲတခြားနိုင်ငံတွေကရွေးကောက်ပွဲတွေကိုသာစောင့်ကြည့်ကြသူတွေဖြစ်ပါတယ်။ရွေးကောက်ပွဲကိုစောင့်ကြည့်ပေးဖို့အမေရိကန်အစိုးရကဖိတ်ခေါ်ထားတဲ့ပထမအဖွဲ့ကတော့ OAS လို့ခေါ်တဲ့အဖွဲ့ဝင်35နိုင်ငံပါအမေရိကတိုက်နိုင်ငံများအဖွဲ့ဖြစ်ပြီးဒီအဖွဲ့ရဲ့ဌာနချုပ်ဟာအမေရိကန်သမ္မတအင်ဂျူရော်နဲ့မလန့်မကန့်မှရှိပါတယ်။ကမ္ဘာတဝန်းလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာရေးအတွက် OAS ရဲ့အဖွဲ့ရဲ့လုပ်ငန်းတွေကိုအမေရိကအစိုးရကတံပိုးထားကြောင်းဒီမိုကရေစီစနစ်အတွက်အရေးပါတဲ့လုပ်ငန်းစဉ်ကိုပံ့ပိုးပေးတဲ့အနေနဲ့အခုလိုရွေးကောက်ပွဲကိုလေ့လာဖို့ OAS အဖွဲ့ကိုဖိတ်ကြားတဲ့အတွက်ကြိုဆိုကြောင်းအဖွဲ့ရဲ့ကိုယ်စားလှယ်ကေဗင်ဆူလီဗန်ကပြောပါတယ်။2012ခုနှစ်အမေရိကန်ရွေးကောက်ပွဲနဲ့တခြားအမေရိကန်ရွေးကောက်ပွဲ6ခုကိုစောင့်ကြည့်လေ့လာဖို့အရင်ကဖိတ်ကြားခံခဲ့ရတဲ့ OSCE ဥရောပတိုက်လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလည်းအခုနှစ်2016ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာဖို့ထပ်မံဖိတ်ကြားခံရပါတယ်။ဒီအဖွဲ့ဟာ OAS အဖွဲ့ထက် GB ရွေးကောက်ပွဲစောင့်ကြည့်လေ့လာသူပေါင်း600ရှိတဲ့အဖွဲ့အစည်းဖြစ်ပါတယ်။